ထိုင်းနိုင်ငံတောင်ပိုင်းဖက်ဒနီမြို့ကထိုင်းငါးဖမ်းလေတစည်းပေါ်မှာပြီးခဲ့တဲ့နှစ်မတ်လ31ရက်နေ့တုန်းကလေဝမ်းပိုက်9လောင်ကန်တဲ့က9တွေကိုလေလုတ်သားတွေကတဲထုတ်ဖို့လုပ်စင်မှာငါးအပုတ်နဲ့နေကနေအစိတ်တင့်ပြီးမြန်မာရေလုတ်သား3ဦးရုတ်တရက်တိုက်ဆုံးမှုဖြစ်ပွားခဲ့တာပါဒီအမှုနဲ့ပတ်သက်လို့လူမှုဖူလို့ရေးဌာနကနေနှစ်နာချီအဖြစ်ဘန်ငွေ 9,800 ကျော်ပေးဖို့ဆုံးဖြတ်ခဲ့ပြီးဖေဖော်ဝါရီလ28ရက်နေ့မှာတည်ဆုံးသူတွေရဲ့မိဘတွေကိုပထမအရစ်ကိုစပြီးပေးအပ်ခဲ့တယ်ဆိုပြီးရွှေပြောင်းလုံတမအခွင့်ရေးကွန်ရက်ရဲ့ဟိုက်အိုင်မျိုးတာဝန်ခံဥပကြီးကအခုလိုပြောပြပါတယ
်အခုဒီနှစ်ချက်မှာကျွန်တော်တို့တည်ဆုံးသူရဲ့မိဘ3ယောက်ကိုကျွန်တော်တို့ခေါ်ပြီးတော့အဲ့မှာကျွန်တော်ဒီပတ်တနင်းပကစားခုံးကျမဒီနေ့နေ့နာချင်းဝင်တဲ့တရားကိုဘန်ငွေ 9,800 ဆက်ခရခရရနဲ့60ရတာပေါ့နော်အားလုံးကိုတော့အကြည့်မရသေးဘူးမှဒီနေ့ကတော့တရားဖို့သတင်းခွင့်နေပါလားရတယ်အဲလာမယ့်နေ့မှာဆိုလို့ရှိရင်အကြည့်ရဖို့အတွက်နေပြီးတော့ဒီပတ္တနီမြို့ကနေပြီးတော့မြို့နေမှုကိုယ်တိုင်ကသူကစံချက်ချက်တွေထောက်ပေးတယ်ဒါမယ့်နေ့မှာဆိုလို့ရှိရင်အားလုံးကိုကျန်တဲ့ပတ်စံကိုတကြီးနေပေးဖို့အတွက်စံချက်ချက်တွေထောက်ထားပါလေ
ထိုင်းတောင်ပိုင်းကလေလုံငန်းကွင်တွေမှာမြန်မာလေလုံသားတွေအများအပြားအလုပ်လုပ်ကြနေကြတာဖြစ်ပြီးများသောအားဖြင့်လုပ်ငန်းခွင်တွင်နစ်နာမှုတွေရှိခဲ့ပေမဲ့နစ်နာကြီးရအောင်လှုပ်ဆောင်နိုင်တာမျိုးတွေကတော့တိတ်မရှိခဲ့ဘူးလို့လည်းဆိုပါရယ်အခုလိုမျိုးလိုက်ပါဆောင်ရွက်ပေးခြင်းအားဖြင့်နောက်ထပ်အလုပ်သမားတွေအနေနဲ့သူတို့ရဲ့နစ်နာမှုတွေရှိလာရင်လာရောက်တိုင်ကြားနိုင်အောင်ပြောရဲဆိုရဲရှိလာအောင်ဆောင်ရွက်ပေးတာဖြစ်ကြောင်းကိုလည်းဥပကြီးကပြောပြပါရယ
်ကျွန်တော်တို့ကဒီအဓိကလုပ်ပေးရတဲ့ယူရက်ကလည်းပတ္တနီမြို့မှာဆိုလို့ရှိရင်ကျွန်တော်တို့မြန်မာလေလုံသားတွေကမကြမ်းခဏဒီစမုံနေဖြစ်တယ်လောကခဏမှာပေးတယ်အဲ့လိုပေးတဲ့အခါသခါမအခုလိုပုံစံမျိုးပေါ့နော်နေနာချင်းဝင်ရအောင်ဆောင်ရွက်ပြုတဲ့အခွင့်အရေးတွေကမရှိဘူးကြောက်ဘူးဘာဖြစ်လို့လဲဆိုတော့ဒီပတ္တိမျိုးကကျွန်တော်တို့ထိုက်တော်ပိုင်းမှာဆိုလို့ရှိရင်အနေအောင်နေနေဖြစ်တယ်တစ်ထည့်တွေကလည်းအာနာကြီးစိုးတာပေါ့နော်အခွင့်အရေးတွေကလည်းကြောက်ရွံ့ပြီးတော့မလောက်ကြရကြဘူးအဲ့အရှိန်မျိုးမှာကျွန်တော်တို့ကတွားပြီးတော့ဒီအမှုကိုမဖြစ်ဖြစ်အောင်ပေါ့နော်နေနာချင်းကိုရရှိတဲ့ဆောင်ရွက်တဲ့အရှိန်မှာအခုဒီနေ့ဆိုလို့ရှိရင်နေ့နာချင်းကိုရအားလုံးဆိုလို့ရှိရင်300ပေါင်းဆိုရင်တော့နှစ်ပန်းကျော်တာပေါ့အဲ့လိုရရှိတဲ့အတွက်လေကျွန်တော်တို့လည်းပူကြီးဆောင်ရွက်ပေးရတဲ့အတွက်ကြောင့်ကျေနပ်မှုတွေရရှိတယ်မိခါတွေရလေသူတို့ကျေနပ်မှုတွေရရှိရမှာ
တည်ဆုံးသူတွေကတော့ရခိုင်ပြည်နယ်ကဖြစ်ပြီးရခိုင်ပြည်နယ်မြောက်ဦးမြို့နယ်လင်းညင်းတောင်ရွာဘူးရွက်မညိုးရွာတောဝေရွာမှာနေထိုင်နေကြသူတွေဖြစ်ပါတယ်သူတို့ရဲ့မိဘတွေကနေ့နာကြီးကိုလာရောက်လက်ခံရယူခဲ့တာဖြစ်ပါတယ်ရှင်